တဘာမပဝင်ကြီးတိကိတ်ပျက်စီးစေမှုနဲ့ယင်းနှိမ့်မြုံနှံမှုဆောင်ရွက်ရာမှာပွင့်လင်းမြင်သာမှုရှိဘူးဆိုပြီးတော့မြန်မာနိုင်ငံဖြတ်ပြီးတော့ကာလန်ဖောက်လုပ်တဲ့အိန္ဒိယတည်ယူပို့ဆောင်ရေးကုမ္ပဏီတစ်ခုပေါ်ပြစ်တင်ဝေဖန်နေကြပါတယ်ကလဒန်စီမံကိန်းကနေဖွံ့ဖြိုးမှုနှဲပြီးတော့လမ်းပန်းဆက်သွယ်မှုခက်ခဲလာတဲ့မြန်မာနိုင်ငံရဲ့အနောက်ဘက်ဒေသနဲ့အိန္ဒိယနှစ်နို ဘာဘာပဝင်းကျင်နဲ့တိုးရင်းတိရစ္ဆာန်တွေအပေါ်ဘေးအန္တရာယ်ကြောက်ရောက်မဲ့အပေါ်နှစ်နိုင်ငံတာဝန်ရှိသူတွေကလစ်လူရှုထားတယ်ဆိုပြီးတော့သတိပေးပြောဆိုနေတာပါ VOA သတင်းတောက်ဒန်နီယယ်ရှက်ဘန်ကောက်ကနေသတင်းပေးပို့ထားတာကိုကိုအောင်အောင်ကတင်ပြပေးမှာပါခင်ဗျာ
ကလာဒန်စီမံကိန်းဟာ2015ခုနှစ်မှာပြီးဆုံးမှာဖြစ်ပါတယ်အဲဒီအချိန်မှာစီမံကိန်းမှာပါဝင်တဲ့ဝေးပြေးကားလမ်းတစ်ခုဆက်သွယ်ဖောက်လုပ်ပြီးစီးနေမှာဖြစ်ပြီးအိန္ဒိယအရှေ့မြောက်ဘက်ကမီဇိုရမ်ပြည်နယ်နဲ့မြန်မာနိုင်ငံအနောက်ဘက်ကချင်းပြည်နယ်ကိုဖြတ်ပြီးရခိုင်ပြည်နယ်ကရေနဲ့စိတ်ကန်းစီတွေ့တန်းထားတဲ့ကုန်းတွင်းရေလမ်းကြောင်းတစ်ခုလည်းအကောင့်အထည်ဖော်နိုင်မှာဖြစ်ပါတယ်ဒီတည်ယူပူဆောင်ရေးစီမံကိန်းပြီးဆုံးတဲ့အချိန်မှာဝေးလံတဲ့လူသူအယောက်ပေါက်နေတဲ့ရက်တွေကြာတနေရာနဲ့တနေရာလွယ်ကူစွာကူတန်းရောင်းဝယ်နိုင်မှာဖြစ်ပြီးလယ်သမားတွေဝင်ဝင်တိုးလာတာအလို့အကံပေါ်များလာတာနဲ့စားတောက်ကုန်စည်နှုန်းကျဆင်းလာတာတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့လူခွင့်လှူရှားသူတွေကတော့တာဝန်ရှိသူတွေဟာဒီစီမံကိန်းနဲ့ပတ်သက်ပြီးလူအများသိအောင်ချပြတာမျိုးမရှိတဲ့အပြင်ဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်အပေါ်ဘေးအန္တရာယ်ကြောက်အောင်မှာကိုလည်းလစ်လျူရှုထားတယ်ဆိုပြီးပြောပါရတယ်။စီမံကိန်းမှာပါဝင်တဲ့ရခိုင်ပြည်နယ်ရင်းကရင်းနှီးစီမံကိန်းဆောက်လို့ရမှာရေဟောင်းယဉ်ကျေးမှုအမွေနှစ်တွေရှိရနေရာတွေမှာထိကိုက်ပျက်စီးမှုတွေရှိခဲ့ပြီးတော့မြမအာနာပိုင်းနေအနေနဲ့လွန်ခဲ့တဲ့နှစ်ကကတိပေးထားသလိုဒီထိကိုက်ပျက်စီးမှုတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့ပါတယ်ဒေတာတွင်တက်ကြလှုပ်ရှားသူအများပြားပါဝင်တဲ့ကလရန်လှုပ်ရှားမှုအဖွဲ့ကတော့အခုလိုထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုပြန်လည်စုံစမ်းစစ်ဆေးတဲ့အချိန်အထိဒီစီမံကိန်းကိုရထားဖို့တောင်းဆိုနေတာပါ Arkan River Network ကထွန်ဇော်ကတော့ထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသစ်မှာအခုလိုပြောပါတယ
် So far we haven't seen any report about the environmental and social and health
ကျမရေးလူမှုရေးသဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့အစီရင်ခံစာကိုအခုချိန်ထိမတွေ့ရပါဘူးဒါကြောင့်ဒေသခံတွေအတွက်ရေရှည်ခံနိုင်မဲ့အသက်မွေးဝမ်းကြောင်းမှုအပေါ်ကျွန်တော်တို့စိုးရိမ်နေတာဖြစ်ပါတယ်
အိန္ဒိယနိုင်ငံရဲ့အရှိမျောမူဝါဒအရာအရှိတောင်အာရှနိုင်ငံတွေနဲ့ဆက်သွယ်ရေးပိုကောင်းမွန်လာဖို့အတွက်ဒီစီမံကိန်းတစ်ခုလုံးအပေါ်ခံမှန်းခြေအမေရိကန်ဒေါ်လာ214သန်းအိန္ဒိယအစိုးရကငွေကြေးမှတည်ထားတာပါဒါပေမဲ့မီဇိုရန်ကနေမြန်မာနိုင်ငံချင်းပြည်နယ်ထိဖောက်လုပ်ထားတဲ့69ကီလိုမီတာအရှည်ရှိတဲ့ဝေးပြေးလမ်းမှာဖောက်လုပ်မှုနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ပဲထုတ်ပြန်ထားတာပါ2011ခုနှစ်ကထုတ်ဝေခဲ့တဲ့တဘာဝတော်ရိုင်းတိရစ္ဆာန်တွေအပေါ်ဘေးအန္တရာယ်ကြောက်တာနဲ့ပတ်သက်တဲ့အစီရင်ခံစာကိုရေးသားသူလည်းဖြစ်ဇီဝဗေဒပညာရှင်တူလည်းဖြစ်တဲ့ကက်ရှမီယာကကတိုင်ကမြန်မာပြည်ကိုတွေ့တန်းဖောက်လုပ်ထားတဲ့ဝေပီလမ်းမဟာတဘာဝဘေးမဲ့တော်ကိုဖျက်ဆီးသွားပြီးအိန္ဒိယတဘာဝပတ်ဝန်းကျင်နဲ့တည်တော်ဝန်ကြီးဌာနကလည်းဒီကိစ္စကိုလေ့လာရှုထားကြောင်းပြောပါတယ်
I've written, I've faxed to the director of ministry. Nobody has even acknowledged the report. And the next thing I know
အိန္ဒိယတဘာဝပတ်ဝန်းကျင်နဲ့တတော်ဝင်ကြီးဌာနကို fax နဲ့လေပို့ပါလေစာလေးရေးပါလေဒါပေမဲ့ဒီအစီရင်ခံစာကိုဘယ်သူမှအသိမှန်မပြုပါဘူးနောက်ထပ်လေဒီဝင်ကြီးဌာနကနေဘယ်လိုအချက်လဲမှလည်းမရပါဘူးနောက်ဆုံးကလဒန်အစီရင်ခံစာကိုဖတ်ရတဲ့အခါမှာတော့ဒီအစီရင်ခံစာကိုစုံစမ်းစစ်ဆေးတဲ့ကော်မတီကကန့်ကွက်တာမရှိဘဲအတည်ပြုခဲ့တာကိုတွေ့ရပါတယ်ဒါဟာလုံးဝမှားပါတယ်
မီဇိုရမ်ဘက်မှာဖောက်လုပ်နေတဲ့ဝေးပြေးလမ်းမရဲ့တဝက်ဟာဖောက်လုပ်ပြီးစီးနေပြီလို့လူခွေးလှူရှားသူတွေကပြောပါရတယ်။တကယ်လို့ဒီလမ်းဖောက်လုပ်မှုပြီးစီးတဲ့အခါမှာတော့ဘေးမဲ့တော်တွေကသဘာဝတော်ရန်တိရစ္ဆာန်တွေတာမကပဲဘေးမဲ့တော်အပြင်ဘက်ကသဘာဝတော်ရန်တိရစ္ဆာန်တွေအတလဲအန္တရာယ်ကျရောက်နိုင်တဲ့အကြောင်းဂါဂါဒီကပြောပါရ
And one of the biggest fears that we anticipated in the report was that this would become
DC ကန်ဆာရဲမှာကြိုတင်မျှော်မှန်းထားတဲ့ကြောက်စရာအကောင်းဆုံးကိစ္စကတော့ဒီလမ်းဟာတော်ရင်ဒရိတ်ဆန်ရောင်းဝယ်ဖောက်ကားတဲ့လမ်းဖြစ်လာမှာကိုပါပဲ။ကြားကောင်ရင်ယောနှင်းလာတဲ့ကိစ္စကိုထောက်ပြထားပြီးပါပြီ။နေဆက်တလျှောက်တော်ရင်ဒရိတ်ဆန်ရောင်းဝယ်ဖောက်ကားမှုအများပြားလည်းရှိနေတာပါ
။မီဇိုရမ်ပြည်နယ်မှာနေသူတွေကိုသူတို့ပိုင်မြေသိမ်းယူပြီးတဲ့အခါမှာလုံလုံလောက်လောက်ယောကြီးပေးတာမျိုးမရှိသလိုမြန်မာနိုင်ငံဘက်ကသိမ်းယူမှုတွေအတွက်လည်းစိုးရိမ်မိတယ်လို့ကလဒန်လှူရှားမှုအဖွဲ့ကပြောလိုက်ပါတယ်။ကလဒန်စီမံကိန်းအတွက်လုံခြုံမှုနဲ့မြေနေရာကိုမြန်မာဘက်ကစီစဉ်ပေးရတာလည်းဖြစ်ပါတယ်။ဒါပေမဲ့စီမံကိန်းပြီးစီးဖို့နှစ်နှစ်တာကာလအတွင်းမှာပဲဒေသခံချင်းလူမျိုးတွေအနေနဲ့သူတို့ဒေသအတွင်းအိန္ဒိယနိုင်ငံဘက်ကိုအဝေးပြေးလက်မဖောက်လို့မယ်ဆိုတာကိုမသိကြသေးပါဘူးမြန်မာအာဏာပိုင်တွေအနေနဲ့လည်းသတ်မှတ်ရအတိုင်းပြီးစီးနိုင်ဖို့မြေသိမ်းယူမှုတွေရှိနေတာကိုအထူးစိုးရိမ်မိကြောင်းလည်းပြောပါရခင်ဗျာ